ိုက်ပွဲဖြစ်နေတဲ့မန္တလေးတိုင်းမရေယာမြို့နယ်တဲကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးပစ်ခတ်လို့ဒေသခံ3ဦးသေဆုံးပြီး5ဦးထဲမှနေဒဏ်ရာရခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စကိုင်းတိုင်းကနေဘက်မှာလည်းစစ်သည်မော်တွေတိုက်ခိုက်ခံရလို့စစ်ကောင်စီက၄ကြောင်းပစ်ကူတိုက်ခိုက်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားချက်ကိုကုစောမိုးကျော်ကပြောပြပေးပါအောင်။
စီအတင်းမှာပြီးကာကွယ်ရေးတပ်ဖွဲ့တွေထိုးစစ်ဆင်နေတဲ့မရေယာမြို့နယ်တဲကကြေးရွာတွေဘက်ကိုလက်နက်ကြီးကြားရောက်ပောက်ကွဲလို့အရတားထိခိုက်သေဆုံးတာတွေရှိခဲ့တယ်လို့သိရပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေထိုးစစ်ဆင်တိုက်ခိုက်နေတဲ့ကြောက်တရားကြေးရွာနဲ့လေးမှန်ခန့်အကွာကအောင်ချမ်းသာကြေးရွာကိုဩဂုတ်လ၁ရက်နေ့ကစစ်ကောင်စီဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးကြားရောက်ပောက်ကွဲလို့ဒေသခံအရတား3ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူကိုအော့စမွန်ကပြောပါတယ
်မရီယာမြို့နယ်ကြောက်တရားမှာတော့ကျွန်တော်တိုက်ပွဲဆက်ပြီးတော့ဖြစ်နေပါတယ်ဗျအောင်ချမ်းသာကြေးရွာကဖြစ်စဉ်ကတိုက်ပွဲဖြစ်ပွားခြင်းလုံးဝမရှိဘဲနဲ့စစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်မှုကြောင့်ပြည်သူတွေထိခိုက်ဒုစရိုက်မှုရှိခဲ့တဲ့ဖြစ်စဉ်ဖြစ်ပါတယ်ဗ
ျမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကစင်ကူးမြို့နယ်ကိုတိုက်ခိုက်ထိန်းချုပ်လိုက်ပြီးလို့ဆိုတဲ့နောက်မရီယာမြို့နယ်တဲကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုထိုးစစ်ဆင်တိုက်ခိုက်နေတာပါမရီယာမျိုးနယ်တဲကအယ်ဖာဘီလက်မြေစေယုံအပါအဝင်စစ်တပ်တပ်ဆွဲထားတဲ့တိုင်ရင်စခန်း35ခုကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးကြောက်တရားကြီးရွာနဲ့မြကန်တာကြီးရွာကစစ်ကောင်စီတပ်စခန်းတွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။စကိုင်းတိုင်းဘက်မှာဆိုရင်လည်းစစ်ကောင်စီတပ်ရဲ့စစ်သင်္ဘောနဲ့ရိတ်ခါတင်သင်္ဘော15စီးဟာမုံရွာမင်းတောင်စိတ်ကန်းကနေစကိုင်းတိုင်းအထက်ပိုင်းကိုရိတ်ခါပို့ဆောင်ဖို့ချင်းတွင်းမြစ်အတိုင်းဩဂုတ်လ၁ရက်နေ့ကစတင်ထွက်ခွာလာပါတယ်။ကဏီမြို့နယ်ချင်းတွင်းမြစ်ဘေးကအိုင်တောင်ကျေးရွာနဲ့မင်းအိုကျေးရွာကြားမှာကာကွယ်တပ်ဖွဲ့တွေဘက်ကတိုက်ခိုက်တာတွေရှိခဲ့လို့စစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ဟိုကလေအိုင်တောင်နဲ့ကိုရားမှာဒီအဖွဲ့အစည်းကနှိုင်းပြလိုက်တယ်လို့ရှိတယ်။လည်းကြီးနေပါတော့အဲအဲအပေါ်တစ်ခုရတရားကတော့ရေပေါ်တရားကတော့ထင်ရတယ်လို့ကျွန်တော်အခုပြန်ပြီးကြားရတယ်ဗျ။ဒီလေကြောင်းတစ်ခါမှုပြစ်ခတ်မှုကတော့နှစ်ကြိမ်ရှိတယ်။နှစ်ကြိမ်ကြီးတာကတော့ဟိုပီတူတွေပါညာတော့စိတ်ကိုင်းမှုမရှိဘူးကွာ။ကျွန်တော်တို့ဒီအိုင်နော်မှာလည်းပြစ်တယ်အိုင်နော်ရဲ့တောင်ဘက်မှာလည်းအဓိကထားပြစ်တယ
်။စစ်ကောင်စီတပ်ဟာမုံရွာစစ်ကမ်းကနေစစ်တင်းမော2စီးကုန်တင်တင်းမော13စီးနဲ့စကိုင်းတိုင်းအထက်ပိုင်းကိုဆန်တက်နေတာဖြစ်ပြီးချင်းတွင်းမြစ်တလျှောက်တပ်ဆွဲထားတဲ့နေရာတွေနဲ့စစ်ကောင်စီထောက်ခံအားပေးတဲ့ပြူစောတိကျွာတွေကိုရိတ်ခါလက်နက်တွေပို့ဆောင်လာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်ဟာအရင်ကလက်နက်နဲ့ရိတ်ခါတင်ပို့ဖို့ကုန်းလန်းကိုအသုံးပြုခဲ့ပေမဲ့မိုင်းဆွဲတိုက်ခိုက်ခံရတာတွေများလာလို့ဒီလန်းချောင်းကိုအသုံးပြုလုံဆောင်လာတာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒီကိစ္စတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။အခုလိုရေလန်းကနေတဆင့်သွားလာတဲ့စစ်ကောင်စီသင်္ဘောတွေကိုကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏဆိုသလိုကြားပြတ်တိုက်ခိုက်ပြီးရိတ်ခါတင်သင်္ဘောတွေကိုသိမ်းဆီးခဲ့တာတွေလည်းရှိပါတယ်။